မင်္ဂလာပါဦးကျော်စံသားရှင်
မင်္ဂလာပါရှင
်တရုတ်ကဒီမြန်မာစစ်ကောင်စီနဲ့လူငယ်ရေးကုမ္ပဏီဖွဲ့ဖို့ဆိုပြီးတော့အဆူပြုပါတယ်ဒါဘလို့ရည်ရွယ်ချက်နဲ့ပါလဲ
ဒါအဓိကကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်းတွေတရုတ်နိုင်ငံသားတွေမြန်မာနိုင်ငံထဲမှာရှိနေတဲ့အကြောင်းမျိုးမျိုးသူတို့ကိုကာကွယ်ဖို့ဆိုတာအဓိကပါပဲတကယ်တော့မြန်မာနိုင်ငံအတွက်သာဆန်းနေပြီမဲ့ကဘာအတွက်တော့သိမဆန်းပါဘူးတရုတ်ဟာ Belt and Road Initiative လို့ခေါ်တဲ့ကဘာလန်စီမံကိန်းကဘာဖြတ်ပြီးလုပ်ဖို့လုပ်ကြတဲ့ကကဘာမှာရှိတဲ့သူတို့လုပ်ငန်းတွေကိုကာကွယ်ဖို့အတွက်သူတို့ဟာဒီစီမံကိန်းကိုလုပ်ပါတယ်အဲ့ဒီနေရာမှာသူတို့ဟာတရုတ်နိုင်ငံစစ်တပ်သူတို့ PLA ခေါ်တာပေါ့ People's Liberation Army တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကိုမဆုံးမဲနဲ့အဲ့ဒီပုဂ္ဂလိကဒီလက်နက်ကိုင်းအဖွဲ့ကိုသုံးမဲဆိုတဲ့သဘောမျိုးနဲ့joint venture ရေဖွဲ့ပြီးတော့သူတို့လုပ်ပါတယ်။ကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှရှိရထင်ပါတယ်။အဖွဲ့တော်တော်များများရှိတယ်။ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူတို့လုပ်လာတာဖြစ်ပါတယ်
။အဲဒီပူးရဲလူငယ်ရေးကုမ္ပဏီကဘေဂနာကနေပါလာမှလဲ။သူကဘာတွေလုပ်မှလဲ
။အဲ့တော့တို့ကမြန်မာနဲ့တရုတ်ကတာညှိနှိုင်းဖို့ဆိုပြီးတော့ MOU ထိုးဖို့ဆိုပြီးတော့အစီအစဉ်လုပ်နေပါတယ်။အဲ့တည်းမြန်မာဘက်ကဒါကိုပြင်ဆင်ဖို့အတွက်သူတို့ကော်မတီဖွဲ့ပေးထားတယ်။ပြည်ထောင်စုဒုတိယဝန်ကြီးကဥက္ကဋ္ဌနောက်ပြီးတော့ဒုရဲချုပ်ပါတယ်နောက်ပြီးတော့ကျန်တဲ့ဌာနဆိုင်အကြီးအကဲတွေပါတယ်အဲ့ဒီမှာသူတို့ရဲ့ဒီအဖွဲ့ဖွဲ့စည်းပေးထားတဲ့လုပ်ငန်းအဲ့လုပ်ငန်းကော်မတီရဲ့လုပ်ငန်းတာဝန်ဆိုပြီးတော့ကြီးညာတွေ့စကောင်းစီဘက်ကအဲ့ဒီမှာနိုင်ငံတော်အချုပ်အခြာအနာကိုထိပါနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖော်ရာရှိမရှိအဲ့ဒါဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံပါnational interest ဆိုတာအများအားမေကုံတယ် whose interest ဘသူဂျိုးစီဝါရဲ့နိုင်ငံတော်ဂျိုးစီဝါဆိုတာဆိုတာအမျိုးမျိုးဖြစ်လာနိုင်ပဲရှိတယ်ဆိုဒီထဲမှာပို့ပြီးတော့အရေးကြီးပြီးသူတွေထောက်ပြတာနံပါတ်3မြင်ဆွဲမှာပြပမှတင်သွင်းလာမြည်လက်နက်တွေအထုကရိယာတစားဘလာတွေကိုသူတို့ဘလို့တင်သွင်းပြီဆိုတာစီစဉ်မယ်ဆိုတော့ဒီဟာလက်နက်တင်သွင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲသဘောတူညီပါလာမယ်ဆိုတဲ့အကြောင်းဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခက်အခါကပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တရုတ်ကတကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောရဲဆိုသူစစ်တပ်ကိုသာမသုံးတာဒီစစ်တပ်မပါဘဲနဲ့ကမ္ဘာမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအတဆင်လုံခြုံရေးတွေထားရလဲပဲသူတို့ရဲ့ဒီဩဇာအာဏာကိုတိတ်တဆိတ်မှမဘူးကြိုးပမ်းတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဥပမာတချို့ဆိုတင်စားလို့ပြောရဲ China Wagner တဲ့တရုတ်ဟိုရုရှားမှာဖြစ်သွားတဲ့ Wagner ကျေးစားတပ်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုတော့သူတို့ပြောကြတယ်သူဆိုလည်းပဲဗာဂနာရောဘာရောကတော့သူတို့ကဘယ်လိုမှကုနေယူကရိန်းစစ်ပန်းသူတို့ကိုယ်တိုင်ဝင်တိုက်တာလေပထမပိုင်းမှာတော့ logistic သေပုဆောင်ရေးတို့ထောက်နှံ့ရေးတို့အဲ့ဒါမျိုးတွေမှပါဝင်ခဲ့တာများပါတယ်အခုကြတော့မြန်မာနိုင်ငံမှာကြတော့သူတို့နဲ့သဘောတူညီလုပ်မဲ့စစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ပြည်တွင်းစစ်ဖြစ်နေတယ်တောက်ပြီးတော့ NUG Democracy လိုလာတဲ့အင်အားစုတွေနဲ့လည်းတိုက်ပွဲဖြစ်နေဆိုတော့ဒီညမှာသူတို့အနေနဲ့သိပြီးတော့ဘယ်လိုရက်တည်မလဲဆိုတာသိပြီးတော့အရေးကြီးတဲ့မေးခွန်းထုတ်စရာဖြစ်တယ်လို့ထင်ပါတယ်
။အခုတရုတ်ကအဲ့လိုလှုပ်လာတာကိုမြန်မာလူထုကလက်ခံနိုင်ခြင်းရှိလား။ NUG ရောနောက်တိုင်းသားလက်နက်ကိုင်တွေရော
။အဲ့ဘောမြန်မာလူထုကလက်မခံလို့ဒီကားလှုပ်ဖို့အကြောင်းဖြစ်လာတာပဲတကယ်တော့မြန်မာလူထုကစစ်ကောင်စီအာဏာသိမ်းပြီးကြတဲ့တရုတ်ဟာနောက်ကရှိရဲဆိုပြီးတရုတ်စေယုံတွေတရုတ်ကျူးစီပွားတွေကိုသူကပြန်မထားပြီးတော့တိုက်ခိုက်ကြရရှိခဲ့တယ်။နောက်ဆုံးမကြသေးခင်ဆိုတရုတ်ကောင်စစ်ဝင်ရုံအောင်အတိုက်ခံရတယ်ဆိုတော့တရုတ်ကသူတို့ကိုလူလူမုံလာတယ်သူတို့မှရန်များနေတယ်ဒါကိုစစ်ကောင်စီတီသူတို့ရဲ့နိုင်ငံသားတွေနဲ့သူတို့ဂျိုးစီဘောက်မကကွယ်ပြင်နိုင်တော့ဘူးသူတို့ကိုယ်တိုင်ဝင်ပြီးတော့တနည်းနည်းလောက်ရမယ်ဆိုတဲ့သဘောမျိုးနဲ့လုပ်တယ်လို့ယူဆရပါတယ်တချို့ကခံမှန်းကြတယ်တရုတ်ကမှားတယ်ဒီကိစ္စမှာခင်ဗျားတို့ဘက်မှားနေပြီဆိုပြောတဲ့လူရှိတယ်ဟုတ်လားဟုတ်တယ်တစ်ဖက်မှာကြည့်လိုက်တရုတ်လုပ်ငန်းတော်တော်များများဟာတိုင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့ဒေသနောက်ပြီးတော်လှန်ရေးအစုတွေထိန်းချုပ်ထားတဲ့ဒေသရဲ့ဩဇာအောက်မှာကြောင်းနေရတာအများကြီးပဲလေဆိုတော့အခုစစ်ကောင်စီနဲ့ညှိလိုက်ခြင်းအပြင်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းသားအင်အားစုတွေကိုသူစစ်ကောင်စီနဲ့ပေါင်းပြီးတော့တိုက်တဲ့အထက်မှာပါဝင်ရတော့မှဖြစ်လာတယ်ဆိုတော့သူတို့အကျိုးစီးပွားကိုကာကွယ်လာတဲ့မြန်မာပြည်တွင်းစစ်မှာတရုတ်ဟာကိုထရီလက်အောက် involve ဖြစ်လာတယ်ပါဝင်ပတ်သက်လာတယ်ဆိုတော့ပုံရိပ်ကပိုပြီးထင်ရှားလာမယ်ဆိုတော့လူတော်တော်များများကအဲ့ဒါကိုထောက်ပြကြပါတယ်
။နောက်တစ်ခုကကြတော့ဒီမြမအရေးမှာဟိုအိန္ဒိယပို့ပြီးတော့နောက်ပိုင်းမှာထဲထဲဝင်ဝင်ပါလာတဲ့သဘောရှိပါတယ်။အဲ့တော့အိန္ဒိယနိုင်ငံတွေရဲ့သဘောထားရောဒီလိုဒီတရုတ်ရဲ့လူငယ်ကုမ္ပဏီဖွဲ့မယ်ဆိုတဲ့ပုံမှာ
အိန္ဒိယအရေးကြီးဆုံးပါပဲ။အိန္ဒိယ မြန်မာအေးမှာထက်တဲ့ဝင်မပါခင်ကြရသူကရခိုင်မှာကလဒန်စီမံကိန်းဆိုတာလုတ်တယ်ဘယ်ဆုံးဖွံ့ဖြိုးရေးကလဒန်စီမံကိန်းဟာရခိုင်နေမြန်မာပြည်မကဘူးအဲ့ဒါကိုဖောက်ပြီးတော့ look east act east policy အရှဒေသမှာအရှိဘက်ကိုထိုးဖောက်ပြီးတော့အရှိတော်အရှရောအရှင်တော့သူတို့စီးပွားရေးလို့ဘုဆက်တဲ့ဘုအတွက်စီမံကိန်းလုတ်လာစိတ်အေးကြီးတဲ့စီမံကိန်းမှာဒီဟာတရုတ်ပြည်ရဲ့ရခိုင်ကတဆင်းဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့လမ်းကြောင်းအရေးကြီးတယ်လို့မဟာပြောအရေးကြီးတယ်လို့ဒီရခိုင်ကလဒန်စီမံကိန်းကဖြတ်ပြီးဒီဘက်ကိုလာမယ့်ကိစ္စတွေဟာလည်းပဲအိန္ဒိယအတွက်အလားတူအရေးကြီးပါတယ်ဆိုတော့ပူဆိုတာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံတဘာဝအဖြစ်နဲ့မတည့်ကြဘူးဟိုဆိုမြောက်ပိုင်းမှာသူတို့ကနေစာချင်းလူပြီးတော့လည်းမကြာခဏပဋိပက္ခဖြစ်နေတယ်ဒါလည်းဖြစ်တယ်ဒီဘက်ကိစ္စကစပြီးတော့ဖြစ်ခဲ့တာပေါ့လေဆိုတော့ဒီကိစ္စမှာလည်းသူတို့ထိတ်တိုက်ကိုတွေ့လာနိုင်တဲ့အခြေအနေရှိပါတယ်အများဆုံးထိတ်ထိတ်ပြပြဖြစ်မှာအိန္ဒိယပါပဲဒီဟာအဖြစ်ဒီကြောက်ဖြူစိတ်ကန်းလုံခြုံရေးအတွက်ဒီတေယုစစ်တပ်တွေအိမ်မှာဆက်လာတဲ့ဆိုရင်အိန္ဒိယတို့ကသိအရေးကြီးလာပြီနောက်ပြီးတော့ကြောက်ဖြူနဲ့ကလဒန်စီမံကိန်းစစ်တွေနဲ့ဆိုတာမိုင်းချောက်ဆယ်လောက်ပဲဝေတာသိပြီးတော့ခွာလာတာမဟုတ်ဘူးဆိုတော့ဒီနေရာမှာသူတို့နှစ်ဖက်ထိတိုက်တွေ့မှာဆိုရင်သိဆိုရင်ကြဖြစ်ပါတာအိန္ဒိယပေါ့နောက်အိန္ဒိယနိုင်ငံအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်လည်းကြိုက်မှာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ဟာချိတ်ခါစင်နာအစိုးရကတော့တရုတ်နဲ့နှိစက်တယ်ဒါပေမဲ့အခုရှိနေတဲ့ဒီအမယူနုစ်အစိုးရကတော့တရုတ်ကိုသူတို့ကတောက်ထိအမြင်မကြည်လှဘူးဆိုတော့သူတို့ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြည်လင်စရာအကြောင်းမရှိပါဘူး။နောက်ထိုင်းဆိုရပါဘူး။ထိုင်းကလည်းပဲမြန်မာအစီဘက်အင်းကြီးချင်းတရုတ်နဲ့သူတို့ကရန်သူမဟုတ်ပါဘူး။ဒါပေမဲ့လည်းမြန်မာအရင်မှာသူနဲ့ဆက်ဆံတဲ့ဆွေးနွေးရတဲ့ကိစ္စတွေမှာတရုတ်ကနောက်ကပါဝင်လာမဲ့ဟောထိုင်းလည်းကြိုက်မှာမဟုတ်ပါဘူး။ဒါချင်းတော့ထိုင်းကအမေရိကန်နဲ့လည်းမိတ်ဆွေနိုင်ငံဖြစ်ပါတယ်ဆိုတော့ဒီအင်းကြီးချင်းနိုင်ငံတွေအတွက်လည်းပဲတော်တော်အကျယ်ရှာဖြစ်မယ်လို့သုံးသပ်ကြပါတယ်
။နောက်ပြီးတော့ဒီတိုင်းသားလက်နက်ကိုင်တွေအရေးမှာရောတရုတ်ကဘယ်တိုင်းတာထီသူကဩဇာလွှမ်းမိုးနေလို့ပြောလို့ရမလဲ။အခုဒီလိုလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုတော့အမေရိကန်တို့ဥရောပတို့ကဘယ်လိုတုံ့ပြန်လာနိုင်လဲ
။တိုင်းသားအရေးကိုပြောမယ်ဆိုရင်တော့ရှမ်းမြောက်ဒေသတိုင်းသားတွေပေါ်မှာသူကတော်လေးဩဇာအာဏာရှိခဲ့တယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့အခုအခါမှာညီနောင်မဟာမိတ်သုံးဘွဲ့ဖြစ်ခဲ့တဲ့အထက်မှာအေးကိုသူတို့ဘာမှထီလို့မရနိုင်တဲ့အခြေအနေရှိနေဟိုဘက်မှာအဲ့ဒီသုံးဘွဲ့နဲ့စစ်ကောင်စီနဲ့ပထမပိုင်းမှာအပြစ်ရဖို့စစ်ဆက်ပေးခဲ့တာမှအေးနဲ့မရခဲ့ဘူးအေးကသဘောမတူဘူးဆိုပြီးတော့ပယ်ချခဲ့တယ်ဆိုတာမကြခဏကြားရတယ်။ဆက်မြောက်မှာကြံတဲ့အဖွဲ့တွေပေါ့လေ TNL တို့ကိုကန်တို့တန်းကတော့ထီလို့ရတယ်ပေါ့လေဆိုတော့အခုခါမှာ TNL ကလည်းပဲတရုတ်ဖိအားပေးတဲ့အတိုင်းစစ်ကောင်စီနဲ့စစ်ဆက်ပတ်မယ်လို့ပြောထားတယ်။ TNL ကသူတို့နဲ့တရုတ်ညွန်ကြတဲ့အတိုင်းစဉ်းစားမယ်ဆိုတာတောင်မှလုံးဝခင်ဗျားတို့ကြိုက်သလိုလုပ်ပါဆိုပြီးလက်ဆင့်ခံမဲ့သဘောတော့မဟုတ်ပါဘူးသုံးသပ်သူတွေပြောရတယ်ကျွန်တော်ကြားလိုက်တယ်ခုနေ့ကလည်းပဲသူတို့ဟာနည်းမြေတော်များများလိုချင်တာရပြီးပြီသူတို့လိုချင်တာရပြီးတော့မှသူတန်းသူထားပြီးဆွေးနွေးမှာတို့တို့အချိုးစည်းဘောက်တော့ဒုံရင်တိုင်းအကုန်လုံးပြန်ပြီးရှော့မပေးနိုင်ဘူးဆိုတော့သဘောထားနဲ့သူတို့ဆက်လက်ပြီးရည်ဒီမှာဖြစ်ပါတယ်ဆိုတော့နောက် KIA ဆိုရင်တရုတ်ကောင်လည်းပဲညဖို့လုံနေခုမြေရှားထွက်တဲ့နေရာကိုသိမ့်ထားပြီးတော့ဟိုအထုဒေသသမထားနေရာကိုမောင်းထုတ်လိုက်ပြီးဖျက်သိမ်းတယ်ဆိုပြီးကြီးညာပြီးတော့ဒါသူတို့လုံအောင်ထိချုပ်တယ်ဆိုပြီးလုံလာတာဖြစ်ပါတယ်သူတို့လည်းပဲဒေဥဩဇာကိုနာခံမဲ့သဘောတောက်တိမဟုတ်ဘူးနောက် AA ဆိုရင်တော့အဝေးကြီးပေါ့ AA မှာဟိုဘက်ထိလည်းလမ်းပေါက်တယ်ဆိုတော့ AA ပေါ်မှာသူတို့ဘယ်လိုဖိအားပေးမယ်ဆိုတာတော့တရုတ်ကအခုထိပြသလာခြင်းမရှိသေးပါဘူးဒါကတော့နိုင်တိုင်းအင်အားစုတွေပေါ်မှာသူတို့ဩဇာပရိုမိုနိုင်ခြင်းကိုတက်ပြတာပေါ့လေဒါပေမဲ့ဒီအမေရိကန်နဲ့ပတ်သက်လို့အသိရကြီးပါတယ်အမေရိကန်ရဲ့ခုနပြောခဲ့တဲ့အိန္ဒိယသမုဒ္ဒရာထိုက်ကိုအဲဒီကဖြတ်ပြီးသွားမဲ့နေရာမှာတရုတ်စစ်တပ်တွေထားလာမယ်ဆိုတာအစကတည်းကအမေရိကန်အခြေပြုအထူးသဖြင့်အနောက်နိုင်ငံတွေကလူတွေကတရုတ်တွေဟာကမ္ဘာမှာအဲ့လိုလုံခြုံရေးကုမ္ပဏီတွေဖွဲ့လာတာသူတို့စစ်တပ်မဟုတ်ဘူး PLA တရုတ်ပြည်သူလုံခြုံရေးတပ်မတော်မဟုတ်ဘူးတမယ်ပဲတရုတ်အစားနဲ့မကင်းဘူးတနည်းအားဖြင့်တရုတ်ရဲ့အာဏာကိုပေါ့လေstate power ကိုကဘာကိုလွှမ်းမိုးဖို့အတွက်သူကတိတ်တဆိတ်ကြီးလန်းလှန်လာတာဖြစ်တယ်။ထိုနည်းလောက်အောင်ပဲဝါဂနာအဖွဲ့ကလည်းပဲရုရှားတလူပဲသုံးခဲ့ရဆိုပြောခဲ့ကြတယ်ဆိုတော့အခုလည်းပဲအနောက်နိုင်ငံတွေကလူပဲမြင်ထားမှာပါပဲ။အမေရိကန်တို့ကတော့လုံးဝဒါဟိုလက်ပိုက်ကြီးနေမရှိဘူးအထူးသတိထားစောင့်ကြည့်နေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့အမေရိကန်ကလည်းတရုတ်ဝင်လာလို့ငါတို့နဲ့လည်းထိတဲ့တစုံတစ်ခုတွေ့ခဲ့တယ်ဆိုရင်တော့မြန်မာပြည်အတွက်အခြေအနေကမကောင်းဘူး။အဲ့လိုဖြစ်လာရင်တော့မြန်မာပြည်ဟာproxy conflict zone ဖြစ်လာမှာပေါ့လေတဟိုဘဲဩဇာကံဖွဲ့ရင်ဖွဲ့ရမှာတိုက်တဲ့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်လို့ယူဆပါရတယ်အဲ့
တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မင်းနေကြမေကွန်မေမေရမင်းနဲ့တူပါတယ်မြန်မာနိုင်ငံရဲ့ဒီပြည်တနာ ကြည်လည်ဖို့အလားအလားဘလို့ရှိပါလဲ
အမြဲဖြည့်နေရဖြည့်ရပြမှာပဲအလန့်ဝေးပါတယ်တကယ်တော့ဒီနိုင်ငံတွေပြည်ပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြည်လည်ဖို့ကပုံပြီးအလန့်ဝေးလေလို့ပဲပြောမှာပါကိုတို့အချင်းချင်းညှိနှိုင်းနိုင်မှာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစေမငါအေးမယ်ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတိုက်တဲ့ခါမှာတော့ဒီလိုကြွေးကြော်စတဲ့တိုက်ကြရတယ်ဒါပေမဲ့ဒီဟာညီမညက်ပန်းနိုင်မဖြစ်နိုင်ပါဘူးညီမညက်ပန်းနိုင်ဟာငါတို့ညှိပြီးတော့လှသိမ့်ပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးဟိုပြည်ပဟာတွေဝင်လာပြီးတော့ငါတို့မြေစာပင်ဖြစ်လိမ့်မယ်ဆိုတဲ့အစီနဲ့လုပ်ရမယ်အဲ့လိုဖြစ်ဖို့ကလည်းပဲအဓိကဒီသဘောထားကတော့တော်လှန်ရေးလုပ်နေတဲ့အင်အားစုတွေမှာအစရတဲ့သဘောထားရှိပါတယ်သူဟာတိုင်းသားရလည်းပဲငါတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ကုကြမှာကိုယ်ဖန်တီးခွင့်ရရမယ်ပြည်ထောင်စုထဲမှာအတူတူနေကြတဲ့လူတွေကြီးပါပဲဒါပေမဲ့စစ်တပ်ကသူတို့ညာလျင်ကြီးစိုးရမယ်သူတို့စုမွေးဆိုတဲ့သဘောတရားများနေတယ်ထင်တယ်သူတို့ကဒါကိုစွန့်လွှတ်ရမယ်သူတို့ဒီဟာကိုစွန့်လွှတ်ရမယ်အင်းချင်းနိုင်ငံတွေမှာအင်ဒိုနီးရှားတို့ကတော့စွန့်လွှတ်ခဲ့ကြတာပဲစစ်တပ်ကဒီသဘောထားကိုတပြေးပြေးစွန့်ပြီးတော့ဒီမိုကရေစီလုံးဝဖြစ်လာပြီပဲအင်ဒိုနီးရှားတို့ကဘာမှသတ်biggest democracy in the world we got to draw lemma town ne chain phit la mi ma nangan ba jaw ma phit nai mu le mi ma sitat ha a mya ji da ro sin sa pi lo lu tin ne tin ma de no bon yin do di pribakha ga ro pi ba oza ma shi au ma pi twin ma sitat ne democracy ya su ne ga ro pribakha selat pi lo sin au ma tin ma de
hok kae ba u chaw san na shin a khu lo su nu bi de twae jesus tin ma de